တိုင်းနယ်ပြည်နယ်12ခုတော့မှာရေဘဲတံကိုခန်းစားနေရပြီးအေရီတိုင်းတွင်းမှာတော့စိုးရင်ရေမက်တွေကျော်လွန်နေရကြောင်းဒုက္ခတဲ့တောင်းကနန်းလောက်ရှိနေပြီလို့လူခွင့်လှုပ်ရှားသူတွေကဆိုပါတယ်။ပဲခူးတိုင်းမကွေးတိုင်းရခိုင်ပြည်နယ်ထဲမှာတော့ရေဘဲတဲ့ဒုက္ခတွေတွေအတွက်ကူညီဆောင်ရှောက်မှုတွေလည်းလုပ်နေပြီမယ်။ရေဘဲတံဆူဆူဝါဝါခန်းစားနေရတဲ့ရခိုင်ပြည်နယ်မှာတော့အခုချိန်ထိတောက်ရည်နဲ့ပဲစားစရာတွေပြက်လက်နေဆဲဖြစ်ပါတယ်။မအေးအေးမာကသတင်းပေးဖို့ထားပါတယ်ရှင်
။မြန်မာနိုင်ငံတဝန်းမိုးများခြင်းမြေရီတွေကစိုးရိမ်ရေအမှတ်တွေကိုကျော်လွန်ခြင်းကိုမန်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခြင်းတွေကြောင့်တိုင်းနယ်ပြည်နယ်12ခုလို့မှာရေဘေးတံကိုဆူဆူဝါဝါခံစားခဲ့ရတာပါ။လက်ရှိမှာတော့ AR တိုင်းအတွင်းမှာရေဘေးတဲ့ဒုက္ခတွေတွေတောင်းကနန်းထိရှိနေပြီးအခုညီတွေလိုအပ်နေကြောင်း AR တိုင်းကလူခွင့်ရေးလှုပ်ရှားသူကိုမြင့်နိုင်ကဆိုပါတယ
်။ AR တိုင်းမှာဆိုရင်ကျွန်တော်တို့ဒီညောင်ကျူးကြီးရွာဆိုတာလေညင်းသားနဲ့ဒီ3နာရီကျော်လောက်သွားရတယ်ခင်ဗျအဲ့မှာဆိုရင်အင်ဂျင်2000လောက်ညှုပ်နေပါတယ်ခင်ဗျရွာပေါင်း30ကျော်လောက်ရှိပါတယ်ခင်ဗျညရေနည်းနည်းထပ်တိုးတယ်ခင်ဗျရေကြီးညှုပ်မှာဆိုရင်တော့ရေကြီးညှုပ်နေမှာဆိုရင်တော့မကြီးဟာအုပ်စုမှာအင်ဂျင်200လောက်ညှုပ်နေပါတယ်ခင်ဗျအင်ဂူဘက်မှာတော်တော်ညှုပ်နေပါတယ်ပြီးရင်ရှင်းသားနဲ့ညံအောင်အဲ့ဒီမှာဆိုရင်တော့အင်အောင်စု4000ကျော်လောက်ရှိမယ်ဒီဒုက္ခတွေပေါင်းဆိုရင်16000ကျော်ပါပါခင်ဗျာငယ်အောင်ရင်းသက်တာနှစ်ခုပေါင်းကိုပြောတာပါခင်ဗျာအင်းလောစေတော့အိမ်မှာရေပြင်းကြီးကမြစ်ပြင်းကြီးလိုဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီဆုံးကတော့လောစေဟိုဟာအတီးတူးလို့မရသေးပါခင်ဗျာခိုးနေရဂျိုကြဂျီရတော့ကြားနေရတာရှိတယ်ခင်ဗျာဒါပေမဲ့အတီးတူးလို့မရသေးပါဘူးခင်ဗျာ
ARV တိုင်းထဲမှာတော့လိမ္မော်ရောင်သတိပေးချက်ကိုထုတ်ပြန်ပြီးကြိုတင်ကာကွယ်မှုတွေကိုလုပ်နေရတာကတော့ညောင်တုံးမြို့နယ်ပါစစ်တပ်နဲ့အုပ်ချုပ်ရေးအဖွဲ့တွေမြို့ကန်လူမှုတွေအင်အား1500ခန့်နဲ့ကြိုတင်ကာကွယ်မှုတွေလုပ်နေရကြောင်းလက်ရှိမှာတော့ညောင်တုံးမြို့မှာစိုးရိမ်ရေမှတ်နဲ့အန္တရာယ်ရှိတဲ့ရေမှတ်မှာဆက်ရှိနေကြောင်းညောင်တုံးမြို့နယ်အကစားအရာရှိဒေါ်ဆန္နာဦးကအခုလိုပြောပါတယ်
။မနေ့ကတိုင်းနဲ့ပထမအမတို့မနေ့ပိုင်းက12နာရီမတိုင်ခင်လေးက 25.6 အခု12နာရီနောက်ပိုင်းမှာ 25.8 ဒီနေ့နေ့ကင်းမှာတော့ဒလမလောက်တက်လာပါတယ်။စောင့်ကြည့်နေကြပါတယ်။ချို့နေရတာပေါက်တာပါညာလေးတွေလိုက်ပြီးစောင့်ရနေပါတယ်။ကျိုးတင်ကာကွယ်ရတဲ့အနေနဲ့အမတို့ကမြို့ပေါ်မှာကာကွယ်စောင့်ရှောက်ရေးစကန်12ခုဖွင့်ထားတယ်။အခုတော့ကျင်းလက်ဒီမှာဆိုလို့ရှိရင်လည်းအမားတို့ကဘယ်လိုလုပ်ပေးတာလဲဆိုတော့စာတင်ကြောင်းတို့ဖုန်းကြီးကြောင်းတို့ကိုအမားတို့ကနေပြီးတော့အဲ့လိုမျိုးပေါ့ဟိုကောက်ွယ်စောင့်ရှောက်ရေးစကန်တွေဖွင့်ပေးတာလေဖွင့်ပေးတာပြီးတော့မတို့မျိုးရဲ့မနေ့ကအနေသားပေါ့နော်မနေ့ကအနေသားကဒီမျိုးရဲ့ကိုယ်ရင်ရေမှတ်က 22.5 NA ရှိနိုင်တဲ့ရေမှတ်က 24.5 အဲ့ဒီမှာအခုမတို့မျိုးကလက်ရှိရှိနေတဲ့ရေချက်က 25.6 နဲ့ပဲတောက်ချောက်ပေါ့နော်ကိုပဲဒီကဖြစ်နေတဲ့အတွက်အမားတို့ကနေရောအရေးပေါ်ချင်းနေပေါ့နော်လိမ္မော်ရောင်အစ်စ်အရေးပေါ်ချင်းနေဆိုတော့သတ်မှတ်ပြီးတော့ဒီကာကွယ်စောက်ချောက်ရေးလုပ်ငန်းတွေကိုအမားတို့မျိုးဆောင်ရွက်နေတာပါညီမလေ
းပဲခူးတိုင်းအတွင်းမှာတော့လေယာဉ်မြေများငါးကန်များနစ်မြုပ်ခြင်းအင်ဂျီတွေနစ်မြုပ်ခြင်းတွေဖြစ်ပေါ်နေကြောင်းလက်တလင်းမျိုးကပြည်သူတို့ကလည်းပြောပါတယ
်ဒီငါးကန်တွေပါရောငါးကန်တွေမြစ်တယ်ရေတွေပေါ့တော့ကလေတွေလည်းအကုန်မြစ်တယ်ရွာထဲမှာဆိုလည်းတော့တော်တော်လေးမြစ်တယ်အင်းဒီလိုလေကြာနေကြမယ်ဟောဘတော်စားတော့ဘူးပေါ့ရှင်ဆက်ကြည့်တာဟိုးကိုစာတို့အဲ့လိုခောက်ဆွဲတဲ့ကျုပ်တို့တော့ဝေးပေးကြတယ်ရှင်ရဲ့တော့သမီးရွာရွာထဲတောင်မှပဲလေဟိုဟောဘယောက်ျားကတရက်လောက်မြင့်တယ်အဲ့လောက်ရှိတဲ့ပေါ့အဲ့ဒီအဲ့အနေနဲ့ဆိုအကုန်မြင့်ကြတယ်ဘာမှငါးတွေလည်းအကုန်ရုပ်ကုန်တာပေါ့လေလေလည်းအကုန်မြင့်အဲ့လိုဟိုအောင်းကုန်းရွာမှာတော့လေအဲ့လိုစာတွေပါတွေကတော့ရှည်ကြော်တယ်အောင်းကုန်းတို့ပြင်းသောချုံကြွားတို့အဲ့လိုစားရတဲ့အပုံကြော်တဲ့မြုပ်တယ်ပေါ့
ရေဘေးတံကိုအစိုးရအဆုံးဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်ဘက်မှာတော့ရေကျသွားပေမဲ့လည်းတောက်ရည်နဲ့အစားအစာလိုအပ်မှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ထဲမှာတော့လူ25ဦးထက်မနည်းသေဆုံးခဲ့ကြောင်းရခိုင်မျိုးသားပါတီကပြောပါတယ်အစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ရေဘေးကြောင့်လူ40ကျော်သေဆုံးမှုတွေဖြစ်ခဲ့ရတယ်လို့ဆိုပါတယ်မနေ့ကတော့မြန်မာအစိုးရကနိုင်ငံတကာအနေနဲ့အကူအညီပေးဖို့အတွက်တောင်းဆိုထားပါတယ်ဒီကနေ့မှာတော့အမေရိကန်အပါအဝင်နိုင်ငံတကာကအကူအညီပေးမယ်အကြောင်းထုတ်ပြန်ပြောဆိုကြပါတယ်ရှင်